ာပါဦးကျော်စန္ဒရှင်
မင်္ဂလာပါမြတ်ကြီ
းအခုဒီမြန်မာနိုင်ငံချီနေရရှမ်းမြောက်ဘက်မှာတိုက်ပွဲတွေကဟိုငြိမ်သွားတယ်လို့ယူဆရတဲ့အချိန်မှာတစ်ဖက်မှာရခိုင်ဘက်မှာတိုက်ပွဲတွေကပြင်းထန်လာပါတယ်ဘယ်လိုကြောင့်မှာလဲ
သောဆောင်ကရှမ်းမြောက်မှာညင်သက်သွားတယ်လို့လည်းပဲတိကျတော့မယူဆနိုင်ဘူးထင်ပါတယ်တေယုစစ်စားပြထားတဲ့အပြည့်ရဆွေးကြီးကိုနှစ်ဖက်လုံးကဟိုဘက်ချိုးဖောက်ဒီဘက်ချိုးဖောက်ဖြစ်တယ်အခုနောက်ဆုံးအချိန်မှလည်းပဲစစ်တပ်ဘက်ကချိုးဖောက်တဲ့အတွက်ကြောင့်တေယုဘက်မှာတော့မှထိခိုက်မှုတွေရှိရဆွေးကန့်ကွက်တဲ့တွေကြာနေရပါတယ်ဆိုတော့အဲ့ဒီလိုအပြည့်ခတ်ဆွေးကြီးဟာသူရဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုညင်သက်သွားစေတဲ့အခြေအနေတော့မရှိသေးပါဘူးရခိုင်ဘက်မှာကတော့ဟုတ်တယ်ပူပြင်းထန်လာတယ်ရခိုင်မှာပေါက်တော့တစ်မျိုးလုံးကိုအေးသိမ့်ပြီးကြတယ်ကြောက်တော်မှာဆိုရင်လည်းအဓိကကြတယ်ဘူဟာစခန်း၉ခုလောက်ဘုံမှုတို့အဆင့်ကြီးကြတဲ့ဟာတွေသူတို့လုံအားနေပါဝိုင်းထားပိတ်ဆို့ထားပြီးပြီးတော့ဒီနေ့မနေ့မနေ့အစောကြီးမှာပဲသတင်းရရှိပါတယ်ကျွန်တော်ကြားရပါတယ်ဆိုတော့မကြခင်သိမ့်တော့မလို့ကြားတယ်ပလဲဝါကိုသိမ့်ပြီးပြီးပလဲဝါသိမ့်ပြီးတော့စီအဖြစ်မဟာဘူဟာမြောက်တဲ့အချက်ချာဖြစ်တယ်ဟိုဘက်ဒီဘက်အိန္ဒိယဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုအခုလုံးဆက်သလိုရတဲ့နေရာဖြစ်တဲ့စသဖြင့်ဆိုပူပြီးအရေးကြီးတာကတော့ရံပြဲပေါ့ရံပြဲကျွန်းရဲ့မြောက်ဖက်အစွန်းမှာကြောက်ဖြူစီရဲ့အဲ့ဒီနာရင်းနှီးစကန်ဒေသတို့နောက်ပြီးတော့ကြောက်ဖြူ SEZ ခေါ်တဲ့ Special Economic Zone ပေါ့လေအထူးစီးပွားရေး Zone ဒီဆောက်နေတဲ့စိတ်အရေးကြီးတဲ့ဒေသတွေရဲ့အကျိုးစီးပွားဆိုတော့ဒီနေရာမှာပါကျေပြန့်လာတဲ့အတွက်ကြောင့်ဒါသိပြီးတော့အခြေအနေဟာဒီခိုင်မှမတင်းနေမှမဖြစ်လာလို့ယူဆပါတယ်။ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ကျွန်တော်စောစောကပြောခဲ့တယ်လို့ပဲစစ်ကောင်စီကိုသူတို့ကအနားမပေးချင်ဘူးခုကတွန်းလှိုင်းအရာစုတွေကတော့တစ်ဖက်မှာညင်နေကြံတဲ့ဖက်မှာဖိတိုက်ကြတယ်။ဒီခိုင်ဘက်တင်မကဘူးကချင်မှာလည်းပဲတိုက်တယ်ကချင်ဆိုရင်စံပြီဘက်ကမာဘိန်ထိသိမ့်တယ်လို့ကျွန်တော်တင်းနေနေမှာပဲသတင်းကြားခဲ့ရပါတယ်ဆိုတော့အဲ့လိုအစစ်မပြတ်စစ်ကောင်စီကိုတိုက်ပွဲဆင်နေရတယ်လို့ပဲပြောမှာဖြစ်ပါတယ်။
အဲ့တကယ်တော့တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိပါတယ်အဲ့တော့ဒီရှမ်းမြောက်မှာသူတို့ဂျာဝင်တယ်လို့ပဲရခိုင်မှာရောအဲ့လိုမစည်းစပ်နိုင်ပါဘူးလား
အဲဒီဒီရဲ့ကိစ္စပါပဲရှမ်းမြောက်လျှောက်ရခိုင်ကိုသူတို့အေးအေးကိုအပေါ်မှာဩဇာမညောင်းနိုင်ဘူးလို့ဆိုရင်မှားမယ်မဟုတ်ထင်ပါတယ်ရှမ်းမြောက်ကသူတို့နဲ့အဲ့ကိုကန်းတို့ဝါတို့ဝါတို့ပေါ့လေအဲ့ဒီဒေသတွေအားလုံးဟာတရုတ်ရဲ့ဩဇာပူပြီးတော့လွှမ်းမိုးမှုရှိပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်သူစီပွားရေးအဖြစ်ပါဖြင့်အေးအေးကြတော့အဲ့လောက်ထိမရှိပါဘူး။နောက်အေးအေးကိုသူတို့ဩဇာသုံးဖို့ရလဲပဲဆမ်းမြောက်ကအဖွဲ့လိုဘယ်လိုပြောမလဲသူတို့ငဲနိုင်လို့ပြောရမလားဆမ်းမြောက်ကအဖွဲ့ကိုသူတို့ကိုမိပြီးအကောင့်လာပြီးပြောရင်ပြောလို့ရမယ်။အေးအေးမှာကြတော့တစ်ဖက်မှာလည်းပဲအင်ဂျီဂျင်ကတရုတ်ရှိရမဟုတ်ဘူး။အိန္ဒိယရှိတယ်တရုတ်ရဲ့ပြိုင်ဘက်ဘင်္ဂလားဒေ့ရှိတယ်တစ်ချိန်တည်းမှာပဲတေကအိန္ဒိယသမုဒ္ဒရာကိုစီးရမဟာဗျူဟာရထွက်ပေါက်လုပ်နေတယ်ဆိုတော့အနောက်နိုင်ငံတွေကလည်းစောင့်ကြည့်နေတယ်ဆိုတော့အေးအေးကိုသူတို့ထင်သူတို့လုတ်ပြီးတော့အ short in လုတ်ဖို့ဆိုရင်သိပ်ပြီးတော့လွယ်လွယ်ကူကူလုတ်နိုင်မယ်လို့မထင်ဘူးအဲဒါကြောင့်အဖီဖော့လုတ်မယ်ဆိုရင်လည်းပူပြီးတော့တေကအလေးနဲ့စဉ်းစားခဲ့ရလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်အေးအေးကတော့လောက်တိသူတို့အမီးစိမ်းပြားတိုင်းလုတ်လိမ့်မယ်တော့မထင်ဘူးနောက်အေးအေးရဲ့ခေါင်းဆောင်ဘိုဒုတ်ထွန်းမြတ်နိုင်ငံတခါပြောရမလားတရုတ်သားပိုင်ငါတို့အနေပြီးတော့တက်သိမ့်ပြီးပြီဆိုပြီးတော့ပြောတာကြားဘူးတယ်လေအဲဆိုတော့အဲ့ဒါမျိုးတွေဆိုတော့အေးအေးဟာတရုတ်ကအဖီဖော့လုတ်တိုင်းလွလွင်းတူရနိုင်မဲ့အဖွဲ့ဟုတ်ချင်မှဟုတ်ပါလိမ့်မယ
်ဒါဆိုရင်အေးအေးကဘလောက်ထိညှော်မှန်းထားရလို့ထင်ပါတယ်လေ
အဲ့ဒါကတော့ခမရခဲ့ပါတယ်သူရဲ့စီရေညှော်မှန်းရသူအစွမ်းကုန်ပြောထားတာရခိတလန်းစဉ်ဆိုပြီးတော့ပြောထားတဲ့အထက်မှာအာကျွန်တော်သဘောပေါက်လာတော့ရခိုင်ပြည်မှာရခိုင်တပ်ပဲရှိရမယ်အတမ်းစီအဘူသူတို့အုတ်ထုတ်ရမယ်သူတို့အုတ်ထုတ်ရေးပဲဒုတော့မယ်ဆိုတော့ပြောနေရတာဖြစ်ပါတယ်ဆိုတော့ဒီတချီမှာဒီလောက်ထိကိုသူတို့ယူရသလားတော့မဖြစ်ဘူးအဲ့ဒါတော့ခံမှရခက်ပါတယ်ဒါပေမဲ့စိတ်ထဲမှာစဉ်းစားမိရတခုကတော့အခုကြောက်ဖြူအထူးစီးပွားရေးဇုံကိစ္စအကျိုးအမြတ်နဲ့ပတ်သက်ပြီးတော့သိအကျိုးအမြတ်များတဲ့နေရာဖြစ်ပါတယ်စစ်ကောင်စီတို့အဲ့ဒါတနည်းတော့ဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်နေတဲ့ဒင်းသားတွေဖြစ်တော့အဲ့ဒီအကျိုးစီးပွားကိုစစ်ကောင်စီနဲ့တရုတ်နှစ်ဖက်လက်ဝါးပြီးလုပ်တာတဲ့သူတို့ကိုလည်းပဲထက်ပြီးညှိစေခြင်းနဲ့ဒီကိစ္စမှာသူတို့ရဲ့အမြင်တွေလည်းပါစေခြင်းနဲ့သဘောများရှိလေသလားလို့လည်းပဲကျွန်တော်စဉ်းစားမိပါတယ်ဆိုတော့အစွမ်းကုန်သူတို့ရဲ့ရခိတလန်းစဉ်ကိုအဆုံးထိအကောင့်ထဲပေါ်သွားဖို့ဒီတချီမှာရည်မှန်းချက်အဲ့လိုဒီမြင့်ထားသလားမြင့်ထားဘူးလားဆိုတော့ပြောရခက်ပါတယ်အ
ဲ့တော့ဒီရခိုင်မှာပေါ့တရုတ်ရဲ့ယင်းနှိမ့်ညံ့မှုတွေဒီခုနကကြောက်ဖြူသူစီပွားရေးဆိုကြောက်ဖြူရင်းနဲ့စိတ်ကန်ဒီအရီနဲ့ပတ်သက်ပြီးတော့ဒေတာခန်ရဲ့သဘောထားဘယ်လိုရှိပါလဲ
သ အရေးကြီးပါတယ်လူတွေရဲ့ယူဖန်ချက်ကတော့သဘောတရားကတော့စီပွားတူတဲ့ချမ်းသာတဲ့နိုင်ငံကြီးတစ်ခုကဆင်းရဲတဲ့နိုင်ငံတစ်ခုမှာရင်းနှီးမြှုပ်နှံမှုစီပွားရေးလာလုပ်တယ်ဆိုရင်ဒေသခံတွေဟာကြီးပွားတူတက်လာမယ်အလုပ်ကံရရှိမယ်ဆိုတာဟာဒါနိုင်ငံတကာလက်ခံထားတဲ့ဟာပါပဲဘာပုံမှာဘင်္ဂလားဒေ့ရှ်နိုင်ငံဆင်းရဲတဲ့နိုင်ငံအထွေထွေလုပ်ငန်းတွေလာရင်းနှီးမြှုပ်နှံတဲ့သူတို့အဲ့ဒီဟာနဲ့အများကြီးအဲ့လိုဟာတွေရှိပါတယ်ဒါပေမဲ့ဒီရေနဲ့စိတ်ကံကိစ္စမှာဒီလိုပဲမျှော်လင့်ခဲ့ကြတယ်သူတို့မှာပထမပိုင်းမှာတရုတ်ဟာဒေသခံတွေနဲ့ညှိနှိုင်းခြင်းမရှိခဲ့ဘူးနောက်ပိုင်းမှာလူတွေကပြောလာတော့တရုတ်ကဒေသခံတွေညှိရလို့ပြောတယ်ဒါပေမဲ့ဒေသခံတွေကဘာဖြစ်လဲဆိုတော့ရင်းနှီးစိတ်ကမ်းလုပ်ဖို့အတွက်သူတို့ခရိုင်းအဲ့ကြောက်ဖြူကငါဖမ်းတဲ့လုပ်ငန်းတွေလုပ်တယ်ငါမဖမ်းရတော့ဘူးဒေသခံတွေကနောက်ပြီးတော့နေမြေသင်ခံရတယ်လက်မြေတွေအဲ့ဒါအတွက်လည်းပဲလုံလောက်သူတို့ကျင်းနဲ့လောက်တဲ့ရောကြီးမရဘူးထင်ပါတယ်နောက်တစ်ခုကနိုင်ငံသားရင်းနှီးပြုနေတယ်ဆိုတဲ့နေရာမှာကျွန့်ကျင်မှုပညာကိုဒေသခံတွေတက်ကျွန်းနေခဲ့ရမယ်နောက်ပြီးတော့နောက်ဆုံးပြန်ပြီးတော့ transfer operation လုပ်ပြီး operate လုပ်ငန်းလဲပတ်ပြီးပြန်လဲလွှဲပြောင်းပေးရမယ့်အခါကျတော့လည်းပဲဒေသခံတွေကတွန်းတွန်းတင်းတင်းလုပ်နိုင်တဲ့အဆင်မျိုးထားရမယ်ဆိုရယ်စီကံနေရှိထင်ပါတယ်အခုကျတော့တရုတ်ကဘာမှအဲ့ရမျိုးလုပ်မပေးဘူးအခုလောလောဆယ်အခြေအပေါ်လေသူတို့စီကအလုပ်သမားတွေပဲအောက်ခြေသိမ့်ကြီးခေါ်လာတယ်ဆိုတော့ဒေသခံအလုပ်သမားတွေအများစုကတပြက်စီလှဲတဲ့အလုပ်လောက်ပဲရတယ်ဆိုပြီးတော့လည်းကြားပါတယ်ဆိုတော့ဒေသခံတွေကသိမကျေနပ်ကြဘူးလို့ကြားပါတယ်ဒါပေမဲ့ဒီရှိမှကြတော့မပြောတတ်ဘူးအဲဒီညင်းမြုံနံမှုတကယ်ပြန်ပြန်ဖြစ်လာပြီးညဉ့်ညဉ့်ရှိလာတဲ့ခါမှာတော့ဘယ်လိုပြောင်းလဲလာမလဲဆိုတာတော့စောင့်ကြည့်ရမယ့်ကိစ္စသာဖြစ်ပါတယ်အဲ့ဒါတော့
အဲရှမ်းမြောက်မှာကြတော့တရုတ်ကမီးစိမ်းပြပြီးတော့မတိကျိုးကျွန်းပြူလိုက်ပါတယ်ဒီရခိုင်မှာရောဒီသဘောပဲလို့ယူဆနိုင်မှာလား
အဲစောစောပြောခဲ့တဲ့အတိုင်းပါပဲအဲ့လိုတရုတ်ကမတိကျိုးကျွန်းပြူဒါအထီးလည်းပဲတရုတ်ကဟန်တာရင်လည်းပဲသူတို့ကလက်ခံကြီးမှလက်ခံမှသူတို့ကအေးကလူတွေကတော့စိုးစိုးကပြောခဲ့တဲ့အတိုင်းပါပဲသူတို့ကတရုတ်နဲ့ကက်နေရမှမဟုတ်တာသူတို့ကသီးခြားနေမြဖြစ်နေလေတော့နောက်ရှမ်းမြောက်ကသဘောတူညီမှုရရှိခဲ့ရလည်းပဲဒေသလိုက်အကန့်အသတ်လုပ်ခဲ့ရပဲဖြစ်ပါလိမ့်မယ်ရှမ်းမြောက်ဒေသညီညာရေးအပြစ်ခတ်ရဆွေးဖို့သာလုပ်တာဖြစ်မယ်ရခိုင်ဒေသအတွက်အပြစ်ခတ်ရဆွေးရေးလုပ်ဖို့ဆိုတာလည်းမပါဘူးထင်ပါတယ်အဲ့တော့တရုတ်ကသီးခြားညီရမယ်ကိစ္စဖြစ်ပါလိမ့်မယ်ဆိုတော့တရုတ်ကမီးစိမ်းပြတိုင်းလည်းပဲအေးကတိုက်ချင်မှတိုက်မယ်တရုတ်ကမိစိမ်းမပြလဲသူတို့ကသူတို့အခြေအနေတိုက်ချင်တယ်တိုက်မယ်သဘောဖြစ်ပါတယ
်တစ်ဆက်သေးမေးချင်တာကပလောဝကိစ္စပါဒီပလောဝကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်နဲ့ချင်းချမှာအငင်းပွားနိုင်မှာတလား
အဲ့ဒါလည်းလူတချို့ကပြောနေကြတာတွေးရပါတယ်ပလောဝချင်းလူမျိုးတွေရဲ့ဒေသဖြစ်တယ်ရခိုင်လူမျိုးတွေဒေသမဟုတ်ဘူးဆိုအိုအင်္ဂလိပ်ကလည်းပဲမြန်မာနိုင်ငံမှာအဲ့လိုနည်းမျိုးပင်ကြသတ်မှတ်မှုတွေဟာဒါသွေးခွဲခြင်းလို့လုပ်ခဲ့တဲ့ပညာဆူဆူရရှိခဲ့ပါတယ်ဆိုတော့တကယ်တော့အင်္ဂလိပ်တွေလက်ထက်ကတည်းကခွဲကြတာဟာအုတ်ချုပ်ရေးအဆင်ပြေဖို့အတွက်အဓိကထားပြီးခွဲကြတယ်လို့ထင်ပါတယ်ဟိုစံပြင်းတွေကဆိုဘအုတ်ချုပ်ရေးဆက်ထားတာကတော့သူတို့အစဉ်လာရှိခဲ့လို့ထားတာပေါ့လေဒါပေမဲ့တချို့နည်းမျိုးတွေကတော့အုတ်ချုပ်ရေးအရာအစဉ်ပြောင်းထားတယ်ပေါ့လမ်းပန်းဆက်သွေးရေးဆိုတော့ပလဝါကိုတိမယ်ဆိုရင်ရခိုင်နဲ့လမ်းပန်းဆက်သွေးရေးသိအစဉ်ပြေပါတယ်ပလဝါကိုကြောက်တော်ကားသွားတာကလဒန်မြေကျောင်းဆန်တက်ပြီးတော့ကြောက်တော်ကားသွားတာအစဉ်ပြေဆုံးပါပဲအဲဒါကြောင့်လွတ်လပ်ရပြီးကြတဲ့အားလည်းပဲပလဝါဟာရခိုင်ဘက်မှာရခိုင်ပြည်ရဲ့အုတ်ချုပ်နဲ့တဆက်တည်းဖြစ်နေခဲ့ပါတယ်အဲကျွန်တော်ရဲ့အဖေကိုယ်တိုင်ကအဲလွတ်လပ်ရပြီးတော့သူကကျောင်းဆရာတဲ့ကျောင်းဆရာပွားနေသူကပလဝါမှာဆိုတင်ကျောင်းသွားပြီးတော့တတ်တင်ဖင်ပေးခဲ့ရတယ်တုံပေးခဲ့ရတယ်တော့ပလဝါကိုရဲဘော်ဖြူတွေသိမ်းတော့သူကကြောက်တော့ထွက်ပြေးခဲ့ဆိုတော့အဖေကကျွန်တော်တို့ပြန်ပြောပြလို့ကျွန်တော်ကြောက်ရတယ်ဆိုတော့ဒီအုတ်ချုပ်ရေးဌာနအလုံးဟာကြောက်တော့ကတဆင်သွားနေတာဖြစ်ပါတယ်လမ်းပန်းဆက်သွယ်ရေးလည်းကြောက်တော့သာအဆင်ပြေပါတယ်ဟိုဘက်ကအလံဝေးတယ်ဆိုတော့အဲ့ဒီအတွက်သာထားခဲ့တာဖြစ်ပါတယ်အဲ့ဒါကိုမဆာလာအစွာလက်ထက်မှာပလဝါကိုချင်းပြနေတယ်ကိုဘာကြောင့်ဘသူရင်းကြည့်ပြီးထားလိုက်စီတော့မသိပါဘူးဆိုတော့လောလောဆယ်မှာအငင်းပွားမှုကတော့တင်တော့ထင်တယ်လောလောဆယ်တော့မကြပါဘူးတချို့ကတော့ပြောနေကြတယ်ဥပမာအဖြစ်အေးအေးကောင်းဆောင်ဆိုရင်ချင်းတိုင်းရင်းသားတွေရဲ့မိခွန်းတွေကိုဖြေပေးတဲ့အင်တာဗျူးတစ်ခုချင်းသတင်းဌာနတစ်ခုကပြန်လာထုတ်ထွင်းတာကျွန်တော်တွေ့ရတယ်အဲသူနဲ့ဆိုသက်ရင်းနှီးနှီးပဲဒေသခံတွေကမေးလိုက်အဲသူကပြန်ဖြေလိုက်ဆိုတော့ဂျာတမပဋိပက္ခတစ်ခုထူတော့စီရမတူပါဘူးနောက်ပြီးအေးကလည်းလူမျိုးရေးခွဲကြတဲ့ပြင်းထန်ဘာသာရေးခွဲကြတဲ့စိတ်ဓာတ်တွေလည်းသိမထားဘူးလို့ထင်ပါတယ်ပူပြီးအရေးကြီးတာရောလောလောဆယ်မှာတော့ချင်းတော်လှန်ရေးအင်အားစုတွေရောရခိုင်တော်လှန်ရေးအင်အားစုတွေရောဘသူတွေပဲဖြစ်တော်လှန်ရေးအင်အားစုတွေက စစ်ကောင်စီအုပ်ချုပ်တာတဲ့ဆိုင်ရင်ငါတို့အချင်းချင်းထဲကတယောက်ကလောလောဆယ်ထိန်းထားထိုင်တာတော့ကောင်းလာပဲလို့ယူဆကြလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်အငင်းပွားစရာတော့မရှိဘူးနောက်ပိုင်းမှာတကယ်လို့စစ်ကောင်စီတယောက်ကလွမြောက်ခဲ့တဲ့ဆိုရင်ပေါ့လေဒါကအချင်းချင်းသူတို့ညှိပြီးတော့ဖြစ်စင်းပြေလည်နိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လက်တလောအခြေအနေတွေကိုကြည့်ရင်တော့ဟိုကောင်းတဲ့ဘက်ကိုဥတီလာတာကိုမတွေ့ရသေးပါဘူးနောက်ဆုံးမှဘလို့အဆုံးသတ်မယ်လို့ထင်ပါလေ
အဆုံးသတ်တာတိုက်ပွဲကတော့ဆက်လက်ပြီးတော့ဖြစ်မှာအခုဆိုရင်3နှစ်ပြည့်ပြီးတော့အနာသိနာ4နှစ်တွင်းကိုရောက်လာပြီးသုံးသတ်သူတွေကတော့တိုက်ပွဲကတော့ဆက်ဖြစ်နေဦးမှာပဲဒီလိုပဲသွားနေဦးမယ်လို့ပြောကြပါတယ်စစ်ကောင်စီပြုတ်ကြမယ်ဆိုရလဲပဲထင်တယ်လို့လွယ်လိမ့်မယ်မဟုတ်သေးဘူးလို့ပြောနေရတယ်အများကြီးပါပဲအဲတနည်းနည်းကြအောင်မပြောကြရတဲ့တချို့ကလည်းပဲထားပါတော့အဲ့ဒီပြုတ်ပြပြီးတဲ့နောက်ခရီးကပို့ပြီးတော့ရင်မောစရာကောက်ပါတယ်အချင်းချင်းပြည်လဲအောင်ညှိနှိုင်းမှန်ဖို့အဲ့ဒါမှသာလျှင်ငြိမ်းချမ်းမှုဆိုတော့ရမှာဖြစ်ပါတယ်စစ်ကောင်စီကပြုတ်ပြရတဲ့ထားပါတော့စေအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်သူတို့စီမှာခေါင်းဆောင်အပြောင်းလဲဖြစ်လို့တနည်းနည်းနဲ့ညှိနှိုင်းရတယ်စစ်ကောင်စီရဲ့အနာဖြစ်ဖြစ်ရော့ကျသွားတယ်ဆိုတော့မှအချင်းချင်းညှိနှိုင်းရလဲအများကြီးစီလင်ဦးမဲထင်ပါတယ်ဒီကိစ္စအတွက်ကတော့နှစ်ဖက်လုံးကသဘောထားကြည့်ပြီးနှစ်ဖက်လုံးဆိုတာဗမာဘူအစိုးရကိုဆက်ဆက်ချုပ်ကန်နေတဲ့ဗမာလူမျိုးစုရန်ကျန်တဲ့တိုင်းရင်းသားအင်အားစုရဲ့တိုင်းရင်းသားလူမျိုးစုရာတကယ်ဟာဇာရန်ဖြစ်အောင်ညှိရပါလိမ့်မယ်အဲ့လိုမညှိဘဲနဲ့ဒီပခါဖြစ်မဲ့ကိုယ်လွယ်မှုပြဿနာရှိနေမှာဆိုရင်ဆရာနာရှင်စနစ်ဟာတမျိုးမျိုးနဲ့ပြန်ပြီးတော့ခေါင်းထောင်လာနိုင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အနာသိနာရလည်းပဲဒီတိုင်းရင်းသားပဋိပက္ခကိုပဲအကြောင်းပြပြီးတော့သူတို့ဟာခွဲထွက်လိမ့်မယ်ကွာဘာညာဆိုအတင်းအကြောင်းပြပြီးလောက်တာပဲဆိုတော့ငါတို့စီမှာအဲ့ဒီသဘောတရားလုံးဝမရှိဘူးအကုန်လုံးဟာသာဖြစ်တယ်ဆိုရင်စစ်တပ်အကြောင်းပြလို့မရအောင်ကိုညီညွတ်ပြနိုင်မှဖြစ်မယ်လို့ထင်ပါတယ်အဲ့တော့ဒီရှိသောသွားမှာကိစ္စပါလိမ့်ကိစ္စလား
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါတယ်